စစ်ကောင်စီကနေဒေါ်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အာဂတိလိုက်စားမှု၅မှုတွေကသုံးမှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့စစ်ဆေးကြားနာပါတယ်ခရစ်စမတ်နဲ့နှစ်သက်ကူရုံးပိတ်ရက်တွေရှိတာကြောင့်တရားရုံးကြားနာမှုတွေကိုရန်နာထားခဲ့ပြီးတော့ဒီကနေ့ဇန်နဝါရီလ9ရက်နေ့မှာပြန်ပြီးတော့စတင်တာဖြစ်ပါတယ်ဒီကနေ့တရားရုံးကြုံအခြေအနေသိရှိထားသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အာဂတိလိုက်စားမှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။နေပြည်တော်မှာအမှုဖွင့်ခဲ့တဲ့အာဂတိအမှု၄ခုနဲ့ရန်ကုန်တိုင်းမှာအမှုဖွင့်ခဲ့တဲ့အာဂတိအမှု၁ခုတည်းကနေပြည်တော်ကအမှု၃ခုကိုဒီကနေ့ကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုစလုံးအတွက်စစ်ကောင်စီဘက်ကတရလူပြတပ်သေး၂ဦးအဖြစ်နေပြည်တော်စီပင်သားရဲကော်မတီကအရာရှိဦးနေမျိုးအောင်နဲ့နေပြည်တော်စီပင်သားရဲကော်မတီမြို့ပြစီမံကိန်းနဲ့မြေစီမံခန့်ခွဲမှုဌာနအရာရှိဦးအောင်မျိုးဦးတို့လာရောက်ထွက်ဆိုခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ်
။ဟောဒေါ်စန်းစုကြည်ပေါ်ဆွဲထားတဲ့အမှုလေအမှုတမှုနံပါတ်3 4 5အဲ3မှုဖြစ်ပြီပါတယ်။တတိယစီပင်ကတတိယနှစ်ယောက်ပါ။ဒုတိယဌာနမှုတယောက်နဲ့ဟိုဥစည်းရာကြီးတယောက်နှစ်ယောက်ဖြစ်ပါတယ်။ဟုတ်တယ်3မှုပဲဟုတ်တယ်3မှုတတိယနှစ်ယောက်က3မှုဆုံးမှာပါတယ်3မှုဖြစ်တယ်ဟုတ်ကဲ့။သူတို့ကတော့သူတို့တောင်းရသူတို့ဆောင်ရတဲ့ဒိဋ္ဌာတွေသူကထောက်ရမှာဟုတ်ဟုတ်စိတ်ချင်းရားမရှိပါဘူး။
နေပြည်တော်မှာလှောက်ရောင်တော်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနီယာနှစ်ခုရယူခဲ့မှုမှာရာထူးအာဏာသုံးခဲ့တယ်လို့ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးတွဲဆွဲဆိုထားတဲ့အမှုနှမှုနဲ့လှောက်ရောင်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုတမှုတို့ကိုဒီကနေ့ကြားနာခဲ့တာဖြစ်ပါတယ်။ဥပြုံမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုကိုတော့ဒီကနေ့ကြားနာစစ်ဆေးတာမရှိခဲ့ပါဘူး။လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနီယာနှစ်ခုရယူမှုနဲ့ဆက်နွယ်ပြီး NLD အစိုးရနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရမင်းဦးနဲ့နေပြည်တော်စီမံသားရရေးကော်မတီဝင်ဦးမင်းသူတို့ကိုပါဒေါ်ဆန်းစုကြည်နဲ့အမှုတွဲတရားစွဲခံထားကြရတာပါဒီအာဂတိလိုက်စားမှုတွေကို၈ရက်ဘက်ဇန်နဝါရီလ14ရက်နေ့ကျရင်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အဲ့ဒီနေ့ကျရင်တော့ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနီယာရယူမှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂတိအမှုအတွက်ရန်ကုန်တိုင်းစင်းစစ်ချုပ်ရုံးကအရာရှိဒေါခင်မာချိုကစစ်ကောင်စီတပ်သေးအနေနဲ့လာရောက်ထွက်ဆိုဖို့ရှိနေပါတယ
်။14ရက်နေ့ချိန်သားရယ်စင်းစစ်ချုပ်ရုံးကဟောတာဝန်ရှိသူစစ်မှတ်တွေပြောရတာအောက်ပဲ။အဲရန်ကုန်အမှုလည်းပါမယ်လေဒီတော်လည်းပါမော။စင်းစစ်ချုပ်ရုံးကဆိုတော့အဲ့ပါလေဟိုအတူစစ်မှတ်ဆိုတော့တည်တာပေါ့။ဟောနော်။
ဥပြုံမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါ်ဆန်းစုကြည်တယောက်တည်းအပေါ်ဆွဲဆိုထားတဲ့အမှုကိုရှေ့တစ်ဘက်ကြားနာပွဲမှာစစ်ဆေးဖို့မရှိသေးဘူးလို့လည်းသိရပါဗျ။လာမယ့်ဇန်နဝါရီလ10ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲထားတဲ့အမှုနှစ်ခုနဲ့အရက်သားကဆွဲဆိုထားတဲ့တဘာဝဘေးအမှုတစ်မှုစုစုပေါင်း3မှုအတွက်အပြစ်သက်အမိန့်ချဖို့ရှိနေပါရဲ့ရှင်။